မြန်မာစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ပြီးလူသားချင်းစာနာမှုအကူအညီတွေအသာစီမရှိပေးနိုင်အောင်ခွင့်ပြုဖို့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကတောင်းဆိုလိုက်ပါတယ်။ဒီမိုကရေစီနီလန်းကြရွေးချယ်တင်မြှောက်ခံရတဲ့အစိုးရစီကနေစစ်တပ်ကအာဏာသိမ်းလိုက်တာ၄နှစ်ပြည့်ချိန်မှာမြန်မာနိုင်ငံကပြဿနာတွေဟာအင်ဒိုပစိဖိတ်ဒေသမှာအကြီးမားဆုံးပြဿနာကြီးဖြစ်လာနေတယ်လို့စစ်တပ်အာဏာသိမ်း၄နှစ်ပြည့်အထိမ်းအမှတ်အဖြစ်ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်ဆင်အာနာတင်ထားတဲ့အတွက်မြန်မာပြည်သူတွေရဲ့အခွင့်အရေးတွေဒီမိုကရေစီမျှော်လင့်ချက်နဲ့ထောင်နဲ့ချီတဲ့ပြည်သူတွေလွတ်လပ်မှုတွေဆုံးရှုံးသွားခဲ့တယ်လို့အမေရိကန်ကနေဒါ UK ဥရောပသမဂ္ဂဩစတြေးလျနယူးဇီလန်နော်ဝေးဆွစ်ဇာလန်တောင်ကိုရီးယားနိုင်ငံတို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်ပဋိပက္ခဖြစ်နေတဲ့အဖွဲ့အစည်းအလုံးအနေနဲ့လည်းနိုင်ငံတကာဥပဒေတွေကိုလိုက်နာဖို့နဲ့အယက်သားပြည်သူတွေကိုမထိခိုက်အောင်ကာကွယ်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်။အာဏာသိမ်းထားတဲ့စစ်ကောင်စီဟာဘာသာပေါင်းစုံနဲ့တိုင်းရင်းသားလူမျိုးစုလူနည်းစုတွေအပေါ်ခွဲခြားပိနေတာတွေအပါအဝင်စနစ်တကျညှဉ်းပန်းနှိပ်စက်တာလိန်ကွဲပြားမှုပေါ်အခြေခံတာနဲ့ဒိမ်မဲဆန်ရအကြမ်းဖက်မှုတွေအပါအဝင်လူအခွင့်ချိုးဖောက်မှုတွေကိုကျူးလွန်နေတဲ့အတွက်အပြင်းထန်ဝေဖန်ပြစ်တင်ရှုံချတယ်လို့လည်းပြောဆိုထားပါတယ်။စစ်ကောင်စီရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာ2022ခုနှစ်ကတည်းကဆိုင်25ဆလောက်ပိုများလာတယ်လို့ပြောဆိုထားပါတယ်။ဒါအပြင်ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့မြန်မာနိုင်ငံဆုံးဖြတ်ချက်ကိုလည်းနိုင်ငံတကာအသိုင်းအဝိုင်းကဝိုင်းဝန်းအကောင့်အထည်ဖို့ဒီနိုင်ငံတွေကတိုက်တွန်းထားပါတယ်။